မြန်မာနိုင်ငံရေးပြောင်းလဲမှုတွေဟာနောက်ကျောင်းပြန်မလှည့်ဘူးလို့အသေးသတ်မှတ်လို့မရတဲ့အတွက်သတိထားသွားဖို့လိုတဲ့အကြောင်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောပါရည်။ဖွဲ့ချုပ်ကိုယ်စားလှယ်ဤအနေနဲ့လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးကိုအရေးတကြီးကြိုးပမ်းသွားမှာဖြစ်ပေမဲ့လို့လွှတ်တော်ရဲမှစစ်တပ်ရဲ့ထောက်ခံမှုမပါဘဲနဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးမဖြစ်နိုင်သေးဘူးလို့လည်းပြောပါရည်။ဒီအကြောင်းကိုတော့ကုသညုံဦးကဆက်ပြီးတော့ပြောပြပေးပါလားရှင်။
အမေရိကန်ပြည်တော်စုကနေပြီးတော့မြန်မာနိုင်ငံပေါ်ပိတ်ဆို့ရေးယူထားတာတွေကိုယာယီရုပ်သိမ်းပြီးဖို့အမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းကပြောကြားခဲ့တဲ့ပုံမှာသူ့အနေနဲ့ကန့်ကွက်ဆန့်ကျင်မှုမရှိဘူးလို့ဒေါန်ဆန်းစုကြည်ကပြောခဲ့တာပါ။အင်္ဂါနေ့မနေ့ပိုင်းကအမေရိကန်ပြည်တော်စုသမ္မတဟောင်းဂျော့ဂျ်ဒဘလူးဘုရှ်အမတ်တရဌာနကကြီးမှုကျင်းပခဲ့တဲ့ A Celebration of Human Freedom လို့ခေါ်တဲ့လူသားနဲ့လွတ်လပ်မှုအခွင့်အရေးဆိုင်ရာအခမ်းအနားမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကအင်တာနက်ကတဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်။အဲဒီမှာလက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်လို့အများတကာအနေနဲ့အကောင်းမြင်လွန်းလို့မရပဲနဲ့သတိထားဖို့လိုတဲ့ကြောင်းဒေါ်ဆန်းစုကြည်ကသတိပေးခဲ့ပါတယ
်။ I am not against the suspension of sanctions as long as the people of the United States feel that this is the right thing to do at the moment.
မြန်မာနိုင်ငံသားတွေအနေနဲ့လက်ရှိအခြေအနေမှာတန်ခါပိတ်ဆို့မှုတွေကိုဆိုင်းငံ့ပေးဖို့အသင့်တော်တယ်လို့ယူဆရင်ကျမအနေနဲ့ဒါကိုမကန့်ကွက်လိုပါဘူး။ဒါပေမဲ့ဒီနေရာမှာသတိထားဖို့ကျမထောက်ပြလိုပါတယ်။လူတွေအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေပေါ်သိကူအကောင်းမြင်လွန်းကြတယ်လို့ကျမတခါတလေခံစားမိပါတယ်။ကျမတို့အနေနဲ့မမေ့အပ်တာကတော့ဒီမိုကရေစီဖော်ဆောင်မှုဟာနောက်ပြန်မဆုတ်နိုင်ဘူးလို့ပြောလို့မရနိုင်ဘူးဆိုတဲ့ချက်ပါပဲ။ကျမလည်းပုံမှန်လေးလေးပြောခဲ့ပြီးပါပြီ။စစ်တပ်အနေနဲ့ဒီမိုကရေစီဖော်ဆောင်ရမှာလေးလေးနက်နက်နဲ့ထိထိရောက်ရောက်ဆောင်ရွက်သွားမယ်ဆိုတဲ့တန်တိတ်ထိုင်ခိုင်မာစွာမချမှတ်မချင်းကျမတို့အနေနဲ့ဒီမိုကရေစီဖော်ဆောင်မှုကိုနောက်ပြန်ဆုတ်လို့မရနိုင်ဘူးဆိုတာကိုဘယ်တော့မှပြောနိုင်မှာမဟုတ်ပါဘူး။
နောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာချမှတ်ခဲ့တဲ့ရေးယူပိတ်ဆို့မှုတွေဟာရည်မှန်းချက်ကိုထိရောက်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ကမြင်ပါတယ်။2010ရွေးကောက်ပွဲပြီးပထမဆုံးခေါ်ယူတဲ့လွှတ်တော်အတွင်းမှာပဲဒီအနောက်နိုင်ငံတွေရဲ့ရေးယူတက်ခတ်မှုတွေကိုရုပ်သိမ်းရေးအဆိုကပထမဆုံးတင်သွင်းအတည်ပြုတာကိုကြည့်လို့ရှိရင်ဒီရေးယူမှုတွေထိရောက်ခဲ့တယ်ဆိုတာကိုဒေါန်ဆန်းစုကြည်ကထောက်ပြပါတယ်။အမျိုးသားတမူစီဖွဲ့ချုပ်အနေနဲ့အခုဒီလွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ရေးကိစ္စကိုအရေးတကြီးကြိုးပမ်းမှာဖြစ်ပေမဲ့လို့အရင်စလိုတော့ဆောင်းနိုင်မဲ့အခြေအနေလာလာမှာမရှိဘူးလို့လည်းဒေါန်ဆန်းစုကြည်ကပြောပါတယ်။
But I don't think this is one of the first things that we will be able to do. As I'm sure you know, it would
be... ကျွန်တော်တို့ကဖွဲ့စည်းပုံပြင်ဆင်ရေးကိုအဦးဆုံးလှုပ်ဆောင်နိုင်လိမ့်မယ်လို့တော့မချင်ပါဘူး။ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာလွှတ်တော်ရဲ့85ရာခိုင်နှုန်းထောက်ခံမှဖြစ်ပါတယ်။လွှတ်တော်မှာ25ရာခိုင်နှုန်းကစစ်တပ်ကခံထားတဲ့ကူစေတွေပါ။ဒီတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာစစ်တပ်ရဲ့ထောက်ခံမှုပါမှရမှာပါ။ဒါပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာကျွန်တော်တို့အရေးတကြီးအလေးထားလှုပ်ဆောင်သွားမယ့်ကိစ္စဖြစ်ပါတယ်။
နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့လည်းမြန်မာစုရအနေနဲ့တကယ်တမ်းဒီမိုကရေစီဖော်ဆောင်မယ်ဆိုရင်နိုင်ငံရေးကျင်းသားအားလုံးကိုလွှတ်ပေးရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောသွားပါတယ
် Last batch of political prisoners were released last January. The Home Minister said that those who
ဒီကနေ့ဇန်နဝါရီလတုန်းကနိုင်ငံရေးအကျဉ်းသားအတော်များများလွတ်လာပါတယ်ဒီလွတ်လာသူတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်ပြထားတဲ့စီးရင်မှာပါတဲ့သူတွေလို့ပြည်ထောင်စုဝန်ကြီးကပြောခဲ့ပါတယ်။ဒီစီးရင်တိုင်းပြောရမယ်ဆိုရင်နိုင်ငံရေးအကျဉ်းသား282ဦးလွတ်ဖို့ကြံနေပါသေးတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးနဲ့ပြောဆိုနေတာတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းထပ်ဆွေးနွေးကြပါတယ်။သူတို့ကြီးညာသလိုဒီစီးရင်တိုင်းလွတ်ပေးတယ်ဆိုရင်တော့ကြံနေတဲ့282ဦးကိုဘာကြောင့်လွှတ်မပေးသေးတာလဲဆိုတာတရားဝင်သိချင်ပါလေမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်မှုတွေပြုလုပ်မယ်ဆိုရင်နိုင်ငံကြီးအကျဉ်းသားတွေလုံးလုံးမရှိသင့်ပါဘူး
တိုင်းသားလူနည်းစုအရေးကိစ္စနဲ့ပတ်သက်လို့တော့ဒီတိုင်းသားလူမျိုးတွေနဲ့နိုင်ငံကြီးအရာအဖြစ်ထုတ်နိုင်မှသာတိုင်းသားဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်နိုင်လိမ့်မယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ
် A ceasefire is not enough. A ceasefire is just the beginning. And there is no substitute for political
ဒီခါရစေးရေးလုပ်ရုံနဲ့မလုံလောက်ပါဘူးပြခရစေးရေးဆိုတာအစတသက်ပါနိုင်ငံရေးရအပြေရှားမှုမျိုးမရှိသေးပါဘူးဒီအချိန်နဲ့တိုင်းရင်းသားလူနည်းစုဒေသတွေမှာစီးပွားရေးဖွံ့ဖြိုးမှုလုပ်ဖို့မလုံလောက်ပါဘူးဒါကြောင့်နိုင်ငံရေးရအပြေရှားနိုင်ဖို့လိုအပ်ပါတယ
်ဝါရှင်တန်ဒီစီမှာအင်ကာနီကလုပ်တဲ့အဲ့ဒီခန်းနာမှာတော့သမ္မတဂရိုဟောင်းလော်ရာဘုရှ်ကဒေါ်ဆန်းစုကြည်ကိုဒီတကဘာလုံးကလေးစားရတဲ့ဒီမိုကရေစီနဲ့လူခွင့်ရေးခေါင်းဆောင်တူအဖြစ်နဲ့မိဆက်ပေးပါတယ်အဲ့ဒီနောက်ဒီဝါရှင်တန်ပို့စ်သတင်းစာကြီးရဲ့ပင်တိုင်ဆောင်မရှင်မိုက်ကယ်ဂီယာဂါဆင်ကပြည်သက်ကူစားမိ мян ခဲ့ရမှာဒေါ်ဆန်းစုကြည်ကအခုလိုဖြေကြားသွားတာဖြစ်ပါတယ်ခင်ဗျာ